ယူကရိန်းပေါ်ရုရှားရဲ့ကျူးကျော်တိုက်ခိုက်မှုအတွက်အိန္ဒိယကတုံ့ပြန်ဆောင်ရွက်ဖို့ဂျပန်နိုင်ငံကတိုက်တွန်းလိုက်ပါတယ်။ရုရှားရဲ့ယူကရိန်းကိုကျူးကျော်မှုပါလက်ရှိကမ္ဘာအခင်းအကျင်းရဲ့အခြေခံအုံမြစ်ကိုလှုပ်ခါစေခဲ့ကြောင်းနဲ့ဒီကိစ္စအပေါ်ရှင်းရှင်းလင်းလင်းတုံ့ပြန်ဖို့လိုအပ်တယ်လို့ဂျပန်ဝန်ကြီးချုပ်ဖူမီအိုရှီဂီရာကစနေနေ့တုန်းကအိန္ဒိယဝန်ကြီးချုပ်မိုဒီကိုတိုက်တွန်းပြောဆိုခဲ့ပါတယ်
။国際法に基づき紛争の平和的解決を求める必要があること。
データ類もそう、特別な野党を批判だは、訓練ないじゃも不保護。あげ瓜務類を内外が憂鬱でね、に、人者ね、ニーラね、水濡批判ぼそうだを、ちょろ文治長の2人でてぼれしばれと、日本文治長フミオクリシダが文治長モディね、追送あび、インディア妙道ニューデリーま、提言道理を表示してばれ。အိန္ဒိယနဲ့ဂျပန်ဟာ၄နိုင်ငံပါဝင်တဲ့ Quad လုံခြုံရေးဆိုင်ရာမဟာမိတ်အဖွဲ့ဝင်တွေဖြစ်ပါတယ်။ရုရှားကယူကရိန်းကိုစတင်ကျူးကျော်ခြင်းကလေးကဂျပန်နိုင်ငံဟာဒါဇင်နဲ့ချီတဲ့ရုရှားလူပုဂ္ဂိုလ်တွေနဲ့အဖွဲ့အစည်းတွေကိုပိတ်ဆို့အရေးယူတာတွေပြုလုပ်ခဲ့တယ်လို့ယူကရိန်းဒုက္ခသည်တွေကိုလည်းလက်ခံခဲ့ပါတယ်။ဒါပေမဲ့အိန္ဒိယကတော့ရုရှားရဲ့ကျူးကျော်မှုကိုပြစ်တင်ရှုံချတာမဟုတ်တဲ့တခုတည်းသော Quad အဖွဲ့ဝင်နိုင်ငံဖြစ်ပါတယ်။